မြန်မာတမရော်ကနေတမ်းမြင့်ကန့်ကွက်နေတဲ့ကြားကပဲအနည်း80ပြည့်မွန်ဒေါ်လာယင်းနဲ့စီးရပြအခမ်းအနားကိုမွန်ပြည်သက်ပါတီကနေဒီကနေ့မှကျင်းပပြီးစီးခဲ့ပါတယ်။လက်ရှိအစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီကမွန်ဒေါ်လာယင်းနဲ့မှဝေဖန်ပြောကြားလိုက်ပါတယ်။ VOA သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်။
မြန်မာတမတော်ကနေဟန်တန်းနေတဲ့ကြားကဒီကနေ့ကျင်းပတဲ့မွန်ပြည်သက်ပါတီရဲ့သော်လန်ရင်နှီးစည်းရပြအခမ်းအနားမှာပါတီရဲ့ရည်တည်ချက်သဘောထားတွေကိုလည်းထုတ်ပြန်ခဲ့ပါတယ်။လက်ရှိ NLD အစိုးရအနေနဲ့အနာရတာတစ်နှစ်ကျော်ပြီဆိုပေမဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပိုင်းသားလက်နက်ကန်ဖွဲ့စည်းရေးနဲ့ပြည်လဲအောင်မညှိနှိုင်းနိုင်သေးတဲ့အတွက်အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးကိုဟန်တားဖြစ်နေတယ်လို့ဖော်ပြထားပါတယ်။ဒီအချိန်လေးကိုမွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ်။
NLD အစိုးရအနေနဲ့ကဒီကောက်ကွယ်အတွက်ပြင်ဆင်တဲ့ကာလတုန်းက2008ဖွဲ့စည်းပုံကိုဒီလိုအဓိကကြီးကျယ်ပြီးတော့လေဒီကောက်ကွယ်မှန်းလာတယ်။ဒါပေမဲ့ဒီနေ့သူတို့အာဏာရတာတစ်ဖြစ်ကျော်ပြီးဘာမှမပြင်းနိုင်ဘူး။အာရုံကသူတို့စိုက်ဖို့မပေါ်ဘူး။စိုင်းတန်းတဲ့နဲ့ကိုက်တော်နိုင်အင်အားကြီးတယ်နဲ့နားလည်းလို့ယူလို့တနိုင်ငံလုံးစိုင်းတာဆောင်တဲ့အဖြစ်ခရရစဲကြီးလို့ဖြစ်တဲ့ NLD အစိုးရလက်ထက်မှာအခုဒီခုမှတိုးတက်လာတဲ့အနေအထားလိုမျိုးလို့နော်အစိုးရဘက်မှာဒီမှာချစ်ဖို့ကိုရတာပြီးတော့မှအဲ့ဒါကိုပဲကြောင်းပြီးပြီးတော့လုပ်နေတယ်ကျန်တဲ့ဇာတ်လမ်းနဲ့တိုင်တိုင်းတိုင်းအားစုကိုပါဝင်လာဖို့ကိုအာရုံစိုက်လို့လဲနေတယ်လို့ကျွန်တော်လည်းလုပ်နေတယ
်အစိုးရနဲ့တမတော်ကိုဝေဖန်တင်ပြတဲ့သတင်းမီဒီယာတွေကိုတရားစွဲဆိုထောင်ချမှုမွန်ပြည်နယ်တွင်ဗိုလ်ချုပ်အောင်ဆန်းသဒ္ဒါမြေကိစ္စလူသူဆန္ဒပြမှုကြောင့်မီတွေတုံဘီလက်မြေဆက်ယုံစန့်ကျင်ဆန္ဒပြမှုကိစ္စတို့ကိုအလေးမစားမှုစတဲ့အချက်တွေကိုမွန်ပြည်သက်ပါတီကနေထောက်ပြထားပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးရရှိဖို့အတွက်အစိုးရအနေနဲ့မှန်မှန်ကန်ကန်နဲ့တတိရှိရှိရည်တည်ပြဖို့လိုအပ်တယ်လို့မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနာဟန်တာကအခုလိုထောက်ပြပါတယ်
။ဒီအနေနဲ့တစ်ဖက်ကကျွန်တော်တို့ကိုစိုက်ဆိုးနေတယ်ပေါ့နော်။တတိရှိရှိနဲ့မှန်မှန်ကန်ကန်နည်းလမ်းကိုသာအာလုံးမိကြရရဖို့အတွက်အဲ့ဒီလမ်းကိုသတိရှိရှိနဲ့ကြည့်တတ်ပါလို့အဲ့ဒီမှန်မှန်တန်တန်နဲ့သတိရှိရှိရပ်ပြီးရမယ်ဆိုရင်အောင်းငင်လာခဲ့မယ်လို့ကျွန်တော်မြင်တယ်
ဒီကနေ့ဝါကောင်လက်ပြည့်နေ့ဟာမုံလက်နကိုင်တော်လိုင်းရေးအနှစ်80ပြည့်ပြီဖြစ်တယ်လို့မုံပြည်တပါတီထင်းချုံနယ်မြေတွေဖြစ်တဲ့တထုံခရိုင်မော်လမြိုင်ခရိုင်ထဝယ်ခရိုင်ဘဟုဌာနချုံနယ်ဘဟုဝန်းကျင်ဒေသဖျားသုံးစုဗလိုက်သွန်ဖတ်ကြီးရွာမှာကျင်းပခဲ့ပါတယ်ဒီလိုမွန်ဒေါ်လာယင်းနေ့ကိုစည်ရပြခန်းနာနဲ့ကျင်းပမှုကတော့မြန်မာတမတော်ကနေပြီးခဲ့တဲ့ဩဂုတ်လ3ရက်နေ့ကဖန်သားပိတ်ပင်ခဲ့တယ်လို့ဖိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘက်မှာနှစ်ဖက်စစ်ရင်အားပြင်ဆင်မှုတွေရှိလာတဲ့အထိဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်မှာစည်ရသိမ်းမှမှုမရှိသေးပေမဲ့မွန်ပြည်သက်ပါတီကနေအခမ်းအနားလှုပ်ဆောင်နေမှုပေါ်မူတည်ပြီးရှေ့ဆက်ရည်ရွယ်ဆောင်ရွက်ဖို့ရှိနေတယ်ဆိုပြီးဖျားသုံးစုနေမြေခံခလရ69တပ်မှုတွေကနေအကြောင်းကြားလာတယ်လို့မွန်ပြည်သက်ပါတီဖျားသုံးစုဒေသတာဝန်ရှိသူတို့ကပြောပါတယ်။ငင်းချမ်းရေးစီဆောင်နေစဲကာလမှာအခုလိုမုံမြင့်တပါတီရဲ့အခမ်းအနားကိုပိတ်ပင်သားစည်းတာဟာနှစ်ဖက်ယုံကြည်မှုကိုလျှော့ချစေတယ်လို့လည်းနိုင်ဟန်သားကဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကဖျားသုံးစုဒေတာမုံမြင့်တပါတီရဲ့80ကျင်းမြောက်မုံမျိုးရနေ့မှာစစ်ရေးပြခမ်းနားမလုပ်ဆောင်ဖို့မြန်မာတမတော်ကလည်းညွှန်ကြားချက်ပေးလာတဲ့ပေါ်မုံမြင့်တပါတီဘက်ကလက်မခံတဲ့အတွက်ပါတီရဲ့အောက်ခွန်ကိစ္စကန်3ခုကိုမြန်မာတမတော်ကလည်းတင်ပိုက်ခဲ့တဲ့အသည့်အရေးယူမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ဒီလိုစည်ရပြခန္ဓာတွေပိတ်ပင်တာဟာ SCP ရလက်မှိုက်မရေးဆိုးနိုင်သေးတဲ့မွန်ပြည်သက်ပါတီပေါ်ဖိအားပေးတဲ့လှုပ်ရတစ်ခုလို့မွန်နိုင်ငံရေးလှိမ့်လာသုံးလက်သူတွေကရှုံ့ယင်နေပါဗျ။မွန်တော်လိုင်းရင်းနေဟာ1948ခုနှစ်လှုပ်လိုက်ရပြီးနောက်မွန်မျိုးသားတွေအတွက်ကိုယ်ကံကြမ္မာကိုဖန်သီးခွေရရှိဖို့ဖာစာဗလအစိုးရထံဥပဒေအကြောင်းအရတောင်းဆိုခဲ့ပေမဲ့အစိုးရကလက်မခံတဲ့အတွက်မွန်လူငယ်ဖွဲ့စည်းတွေကနေဝါကောင်လက်ပြင်းနေမှာဂျိုင်းမြေတလျှောက်ရွာတွေမှာရှိတဲ့အစိုးရရဲစခန်းနဲ့ပြည်သူစစ်စီကလက်နက်တွေကိုစီနင်းသိမ်းပိုက်ခဲ့ပြီးဒေါ်လန်ရေးစတင်လာတာဖြစ်ပါတယ်ခင်ဗျာ